တချင်းစစ်ဆောင်ပြည်သူတွေဒီကနေ့ကြုံတွေ့နေရတဲ့အခက်အခဲတွေထဲမှာအဓိကအခက်အခဲကတော့နေရာထိုင်ခွင့်ပြဿနာဖြစ်တယ်လို့မြစ်ကြီးနားမြို့မှာကျင်းပတဲ့စစ်ပွဲ6နှစ်ပြည့်အထိမ်းမှာစုတောင်းပွဲကိုတက်ရောက်လာသူတွေကပြောပါတယ်အဓိကသူတို့မျှော်လင့်နေတာကအိမ်ပြန်နိုင်ဖို့အရေးဖြစ်တယ်လို့လည်းပြောပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်မှာစစ်ပွဲတွေတကြောပြန်ပြန်လဲဖြစ်ပွားလာတာဟာဒီကနေ့ဆိုရင်6နှစ်ပြည့်ပြီဖြစ်ပါတယ်6နှစ်ပြည့်အထိမ်းအမှတ်စုတောင်းပွဲတွေကိုကချင်ပြည်နယ်အတွင်းကမြို့ကြီးတွေမှာသာမကနိုင်ငံတကာရောက်ကချင်မျိုးသားတွေကပါကျင်းပခဲ့ပါတယ်မြစ်ကြီးနားမြို့စီတာဘူးမနောကွင်းမှာကျင်းပခဲ့ရမှာတော့လူ9000ဇော်လောက်တက်ရောက်ခဲ့ပြီးဒီအခမ်းအနားမှာစစ်ဆောင်ဒုက္ခသည်တွေပါပါဝင်တက်ရောက်ခဲ့ပါတယ်မြကြီးနားမြို့တက်ကုန်းနှစ်ချင်းစစ်ဆောင်စခန်းမှာနေထိုင်နေတဲ့ဦးတူးဝင်းကစစ်ဆောင်ဒုက္ခသည်တွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပါတယ်
။ပေါင်းရရှိလာပြီဆိုတော့ဓာရီပဲလုခပေးတဲ့အဆောင်တွေဆက်သွားပြီဆိုတော့အားလုံးပြက်တာပြက်ဒုစစ်ပြလည်းပေါက်ပြေးလာတဲ့ပြေးအမမိုးရလာကြိုးသူတို့အားလည်းအများကြီးရှိပါတဲ့စားခုကျွန်တော်တို့ကကိုယ်ပဲဆက်နေတယ်မှာပဲနေကြတာလေအဲ့တော့အခုကကလေးတွေလူကြီးဖြစ်လာပြီးဒီပါနဲ့အတူတူအဲညီကတော့တူတူပေါင်းအိတ်လို့ရပါတယ်အခုကတော့အဲ့လိုမျိုးတွဲပေါင်းအိတ်လို့လည်းမသိတော့တဲ့အဲ့အမျိုးသမီးကြီးခြိလာပြန်ရောအဲ့နေရာဆိုင်ကင်းစစ်တပ်ရဲ့သူတို့မှလူမှုရေးဘိုင်းမှကြီးရောတော်တော်လေးကိုအဖြစ်ခဲရှိလာပါတယ်လို့အဲ့ဒါနေရာအဲအဖြစ်ခဲပေါ့နော်ဆရာ
အခြားအဖြစ်ခဲတွေကတော့စမ်းနိုင်ရိတ်ခါကျမ်းမာကြီးနဲ့ကလေးတွေရဲ့ပညာရေးဖြစ်ကြောင်းပြောပါတယ်စစ်ဆောင်ပြည်သူတွေဟာမိမိတို့အိမ်ကိုပြန်နိုင်ဖို့ကိုပဲမျှော်လင့်နေကြကြောင်းကိုအခုလိုဆက်ပြောပါတယ်
လို့ပါလူလားဆိုတော့အိမ်ကျကျလာပဲရှိတာပေါ့ဆရာရေအလိုလားဆိုတော့ကိုယ်အိမ်ကျတော့ဒီနေ့ဒီနေလို့ရင်ဘယ်တော့ဆက်တယ်ဘယ်တော့ရမယ်ဆိုတော့ကိုယ်ပြည်သားဆိုတော့ဆက်အားလည်းမငယ်ဘူးဘာမှစိတ်ကြီးစရာအကြောင်းလည်းရှိဘူးစာနေသေးစားစားရလင်းတက်ရှိတယ်အခုကျွန်တော်ဒီခတ်မှနေတယ်ဆိုတော့ရလင်းချက်မရှိတယ်လို့ကျွန်တော်နေရတယ်ဘာပဲအခက်အခဲရှိတာလားရောမှနေတော့အစ်တကောင်ရောက်စားလဲကျွန်တော်ကဆန်ရတာလေဘာပဲလို့ကျွန်တော်ကရလင်းချက်ရှိဒီမှာကျွန်တော်ကအဲတက်တော်ရလို့ပြောမလားအချင်းတော်မှကျွန်တော်မဖြစ်နိုင်တဲ့ဘဝဖြစ်နေတာဟု
တ်၆နှစ်ကြာနေလာတဲ့ကချင်စစ်ပွဲအတွင်းမှာကချင်စစ်ဆောင်ဒုက္ခတဲ့တသိန်း2000ကျော်ရှိကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒီကနေ့စီတာဘူးကွင်းမှာကျင်းပတဲ့လူထုစုတောင်းပွဲအခမ်းအနားကအစိုးရကိုတောင်းဆိုလိုက်တဲ့အချက်တွေကိုအခမ်းအနားကျင်းပရေးကော်မတီတွင်မှကိုယ်စော်ချက်ကအခုလိုပြောပါတယ
်အဲကျွန်တော်တို့ဆိုရတောင်းဆိုတာရှိပါတယ်အဲ့ဒါဒီမှာတော့ပါလေပါလေဆိုတော့ကျွန်တော်တို့စခင်ဒေတာမှာရင်းချမ်းဖြစ်တယ်ပြီးတော့တနင်္ဂနွေလုံးလဲကျွန်တော်တို့တရားမျက်နှာစသနဲ့ရင်းချမ်းစကတ်နဲ့အဲဖြစ်ကြခြင်းတွေအယူကြောင်းဆိုဖြစ်ဖြစ်ပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားတွေလူချင်းနဲ့စစ်မှန်တဲ့ဖေဒရယ်ဒီမိုကရေစီကိုလည်းကျွန်တော်တို့လူချင်းနဲ့အဲ့ဒီဆိုထုတ်ထုတ်ပေါ်တဲ့ဟာလည်းရှိတယ်ပြီးတော့အခုလောလောလောလတနိုင်ပြန်မှာသူစစ်စင်ရင်းကြောင်းပြည့်စစ်ဖြစ်တာရခြင်းဖြစ်တယ်ဆိုတဲ့ဥစ္စာလည်းပါတယ်မစ္စတီတီလုံမနိုင်ငံတော်ဒါမရနဲ့ကာကွယ်ရေးဥစ္စာပြောခဲ့တဲ့အတိုင်း2019မှာနေချင်းရဲ့မြေဆွေရဥစ္စာလည်းတကယ်တည်းအကောင့်တွေပေါ်ဖို့လိုပါလေဆိုရဆက်ကွတ်ချက်ကျွန်တော်ပါပါတယ
်ကချင်လွတ်လပ်ရေးတပ်ဖွဲ့ TIA ဟာ1994ခုနှစ်ကစတင်ပြီးအပြစ်ခတ်ရစဲခဲ့ရမှာ18နှစ်ကြာပြီးတဲ့နောက်2011ခုနှစ်မှာတကြောပြန်စစ်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပါတယ်ဒီ6နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်း3500ကျော်လောက်ဖြစ်ပွားခဲ့တယ်လို့ KIA ကအစိုးရအရာရှိတဦးကပြောဆိုကြောင်းဒီနေ့ထုတ် 17 နေ့စဉ်သတင်းစာမှာဖော်ပြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့တနိုင်းမြို့နယ်တွင်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကထောင်နဲ့ချီရဲ့ပြည်သူတွေကတနိုင်းမြို့ကိုထွက်ပြေးတင်းရှောင်နေကြရပါတယ်။